်ဆွေဆရာဝန်တဦးတို့လဖဲ့ဆိုင်တဆိုင်မှာထိုင်းနေကြတော့ဝင်းဘေတို့နဲ့ကဲ့ရဲ့ဇပွဲမှာထိုင်းနေတဲ့လူနှစ်ယောက်စီကိုအမျိုးသမီးတယောက်လိုက်လာပါတယ်ထိုင်းနေကြတဲ့လူနှစ်ဦးနဲ့ကတဦးရဲ့ဇနီးဖြစ်ပါတယ်အစာမကြေဖြစ်နေတယ်ထင်လို့တဲ့ဈေးကန်သွားပြဖို့ငွေနည်းနည်းလူတာကိုလာတောင်းတာဖြစ်ပါတယ်အဲ့ဒီအမျိုးသမီးထွက်သွားတော့သူခင်မွန်းဖြစ်သူကညှင်းညူပါတယ်သူဇနီးဟာတော်တော်ထုံကြောင်းအာကြောင်းသူ့မှာအစာမကြေရောဂါဖြစ်ခြင်းရင်ရှိနေတာသိလို့မိမိကအတန်တန်ပြောကြောင်းအစာကြေအောင်စကြတဲ့ကြေပြီးသားဖြစ်တဲ့ဆံမြုပ်တို့နွားနို့တို့အိုဗာလ်တင်းတို့ဟော်လစ်တို့ကျက်စွပြုတ်ရည်တို့တောက်လိုက်ရင်ပြီးတာပဲလို့ပြောတာကိုနားမထောင်ကြောင်းအစကြတဲ့ကအစာကြေပြီးသားအဲ့ဒီလိုအရေးတွေဆံမြုပ်တွေတောက်လိုက်ရင်ဘာအစာမကြေစရာရှိသလဲဥမာရေဆိုပါတော့အစကြတဲ့ကရေပဲအစာကြေပြီးသားပဲဘာညာနဲ့ပြောပါလဲဒီတော့သူနဲ့အတူထိုင်းနေတဲ့ပုဂ္ဂိုလ်ကသူ့မိတ်ဆွေရဲ့အရေးအကဲကိုနည်းနည်းစောင့်နားထောင်နေပြီးမှလေးပြေကလေးနဲ့တဖြည်းဖြည်းပြောပြပါတယ်ရေတို့ဆံမြုပ်တို့နွားနို့တို့ဟော်လစ်တို့အိုဗာတီးတို့ကျက်စွတ်ပြုတ်ဟင်းရည်တို့ဆိုတာတွေဟာအတုံးခဲတွေမဟုတ်တဲ့အတွက်ကျင်းညက်ပြီးသားအစာတွေဖြစ်တယ်ဆိုတာမှန်ပါကြောင်းဒါပေမဲ့ကြားမှာရေးရအစာမကြေဘူးဆိုတဲ့စကားဟာအနိဗယ်သီးခြားရှိနေတဲ့အကြောင်းဘာသာပဲဖြစ်ဖြစ်အတုံးခဲပဲဖြစ်ဖြစ်ရေပဲဖြစ်ဖြစ်အမုန့်တွေပဲဖြစ်ဖြစ်အစာအဟာရအဖြစ်ဝမ်းပိုက်ထဲကိုထည့်လိုက်ပြီးတော့ဝုံးမီးကပုံမှန်ချက်လိုက်ပြီးပုံမှန်ကျင့်ညက်သွားတာကိုအစာကြေတယ်လို့ခေါ်တာဖြစ်တဲ့အကြောင်းအစာတစ်ခုအရေးဖြစ်သွားတာအမှုန့်ဖြစ်သွားတာကိုအစာကြေတယ်လို့ခေါ်တာမဟုတ်သေးကြောင်းမစားခင်ကလေးကကျင့်ညက်ပြီးသားအစာတွေကိုစားရင်အစာမကြေတဲ့ယောဂါအတွေ့အထောက်အကူဖြစ်နိုင်တာကတော့မှန်ကြောင်းဒါပေမဲ့အစာကလေးကကြေပြီးသားဆိုရဲရေကိုတောင်ဝုံးမီးကချက်လို့ကြက်တာကြည်တာမဟုတ်ရင်အစာကြည်တယ်လို့ပြောလို့မရကြောင်းလူတယောက်စားလိုက်တဲ့အစာတွေကိုအတုံးခဲပဲဖြစ်ဖြစ်အမုန့်တွေပဲဖြစ်ဖြစ်အရည်တွေပဲဖြစ်ဖြစ်ဝုံးပိုက်ထဲရောက်သွားရင်ဝုံးမီးကချက်ပြုတ်ပြီးအသွေးဖြစ်ဖို့အသားဖြစ်ဖို့အစီဖြစ်ဖို့အရည်ခွန်ဖြစ်ဖို့အယိုးဖြစ်ဖို့အသီးသီးဆောင်ရွက်ပေးရတဲ့အကြောင်းအဲ့ဒီတာဝန်ကိုဝုံးပိုက်ကအပြည့်အဝမှန်မှန်ကန်ကန်အချိုးညီညီဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒါဟာရာနှုံးပြည့်အစာကြေတယ်အစာအိမ်ကျမ်းပါတယ်လို့ခေါ်နိုင်တဲ့အကြောင်းပြေးပြေးဝဝမဟုတ်ရင်နည်းနည်းအစာမကြေဖြစ်လာတယ်လို့ခံစားကြရတဲ့အကြောင်းဘာညာနဲ့စိတ်ရှိလက်ရှိရှင်းပြပါတယ်ပြီးတော့သူတို့နှစ်ယောက်လည်းဖဲရည်ဆိုင်ကထပြန်သွားကြပါတယ်ဒါနဲ့ဝင်းဖေကမိတ်ဆွေဆရာဝန်ကိုမေးပြောပြောပါတယ်စောစောကပုဂ္ဂိုလ်ပြောသွားတဲ့အစာကြေခြင်းမကြေခြင်းအကြောင်းတွေကမှန်သလားလို့နောက်ဒီလူဟာမင်းတော်ဆရာလားဆရာဝန်လားလို့လည်းမေးမိပါတယ်ဒီတော့မိတ်ဆွေဆရာဝန်ကဒီပုံကိုကိုသူသိပါကြောင်းအဲ့ဒီပုံကဟာဘိန်းတော်ဆရာလည်းမဟုတ်တိုင်းရင်းဆေးဆရာလည်းမဟုတ်သလိုဆရာဝန်လည်းမဟုတ်ပါဘူးတဲ့ဒါပေမဲ့အဲ့ဒီလူမှာ common sense လို့ခေါ်တဲ့စဉ်ဉဏ်စဉ်းစားတတ်တဲ့ဉာဏ်ရှိတာတော့အမှန်ပဲတဲ့ဆက်လက်တင်ပြပါမယ်ကျမ်းမှာချမ်းသာကြပါစေကျွန်တော်ဝင့်ဖေပါ